NLD ဘဟုကော်မတီဝင်လူကြီးတွေနဲ့တိုင်းနယ်ပြည်နယ်က NLD ခေါင်းဆောင်တွေဟိုဆွေးနွေးကြတယ်သိရလို့ပါ
အဓိကကတော့ကျွန်တော်တို့လက်ပြန်ရုပ်ောက်ပဲကောင်းရှင်စီသွားရောက်ပြီးတော့ကျွန်တော်တို့ပါတီတီထောင်ဝင်လျှောက်မဲ့ကိစ္စကိုကျွန်တော်ရှင်းပြတယ်เนาะအလုံးလိုအပ်တာတွေဆွေးနွေးကြတယ်ကျွန်တော်တို့အခုမနက်ပြန်ထွက်မယ်အဲတောက်ကြနေကိုကော်မရှင်စီသွားမယ်ဒါတခုပေါ့ရုပ်ောက်ပွဲဝင်ခဲ့မယ်နော်ဝင်ဖို့အကြောင်းပေါ်လာမယ်အကြောင်းပေါ်လာမယ်ဆိုတာကကော်မရှင်ကကြေညာမှပေါ်လာမှာ哦အဲ့ဒီခါကျရင်တော့ဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲဝင်ရောက်ရေးရွေးကောက်ပွဲအောင်နိုင်ရေးဘယ်လိုတွေဆောင်ရွက်ကြမယ်ဆိုတာကိုဆွေးနွေးတာပ
ါဟုတ်ကဲ့ဟိုရွေးကောက်ပွဲအောင်နိုင်ရေးကော်မတီရောဖွဲ့ဖြစ်ပါသလား
အဲဖွဲ့တော့မဖွဲ့ရသေးဘူးဖွဲ့ဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့ဟိုဘလို့ပုံသဏ္ဍာန်မျိုးနဲ့ဖွဲ့ဖို့စဉ်းစားထားပါသလဲခင်ဗ
ျကျွန်တော်တို့စဉ်းစားထားတာကသက်ဆိုင်ရာဒီနယ်တိုင်းမှာ NLD တာဝန်ရှိတဲ့လူတွေကရွေးကောက်ပွဲကောင်ရှင်ကိုနောက်ဘယ်သူတွေနဲ့ဖွဲ့တင်နေဘာအကြောင်းတွေကြောင့်ဆိုတာသူတို့ကပထမဆုံးတင်ပြဖို့လိုတယ်။နောက်ဒီတော့မှကျွန်တော်တို့ဘဟုကလည်းလိုအပ်တဲ့ညှိနှိုင်းမှုပေါ့ညှိနှိုင်းမှုဆိုတာကတိုးချဲ့တယ်ပယ်ဖြတ်တယ်ဒါမျိုးတွေကိုစဉ်းစားသုံးသပ်မှာပါ
ဟုတ်ကဲ့ဟိုဒီကနေ့တက်တဲ့ဟိုတိုင်းနယ်ပြည်နယ်က NLD ခေါင်းဆောင်တွေကဟိုသူတို့ကနေပြည်တော်မှာစီးရင်တင်မဲ့လူတွေလားခင်ဗ
ျမဟုတ်ပါဘူးမဟုတ်ပါဘူးပြည်နယ်တိုင်းကရန်ကုန်ကိုမြို့သားနေနဲ့ရောက်နေတဲ့ပုံကိုယ်တွေမပြန်သေးတဲ့ပုံကိုယ်တွေကိုဖိတ်ခေါ်ပြီးတော့ကျွန်တော်တို့အစည်းအဝေးထိုင်တာပ
ါဟုတ်ကဲ့ခင်ဗျအဲ့တော့ဟိုရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့ဒီဂျားပြတ်ရွေးကောက်ပွဲဆိုင်ရာဥပဒေတွေအရဆိုရင်ပေါ့လေဟိုလာမယ့်ရွေးကောက်ပွဲကဘယ်တော့လောက်ဖြစ်နိုင်မယ်ခန့်မှန်းလဲခင်ဗ
ျကျွန်တော်တို့ခန့်မှန်းတာကတော့ဒီဇင်ဘာလတော့မဖြစ်နိုင်ဘူးဇန်နဝါရီပဲရောက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုခန့်မှန်းပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့ဒီနေ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒီနဲ့ဆက်သွယ်မေးမြန်းတဲ့အခါမှာသူတို့ကအခုလက်ရှိလွှတ်တော်ကတောက်ကြနေပြီးမယ်နောက်တစ်ချိန်ပြန်ဆမယ်လွှတ်တော်ကဟိုဇန်နဝါရီလထဲမှာဖြစ်မယ်လို့ပြောပါတယ်အဲ့တော့ဒီဒီဇင်ဘာလအကုန်ဇန်နဝါရီလထဲမှာဂျားပြတ်ရွေးကောက်ပွဲတွေဖြစ်လာမယ်လို့သူတို့သုံးသပ်တယ်လို့ပြောပါတယ်အဲ့လိုသာဖြစ်ခဲ့ရင်ဟို NLD ပါတီကအဲ့ဒီတလကျော်ကာလအတွင်းမှာဒီပါတီမှတ်ပုံတွေကိစ္စအပါအဝင်ပေါ့ရွေးကောက်ပွဲအတွက်ပြင်ဆင်ဖို့အချိန်အလုံးလောက်ရနိုင်ပါမလားခင်ဗျ
အဲ့ဒါကတော့ကျွန်တော်တို့အခုနေပြောရခက်ပါတယ်ဘယ်တော့ဖြစ်မလဲဆိုတာလည်းမသိဘယ်တော့ကျင်းပမယ်ဆိုတာလည်းမသိသေးပါဘူးအဲ့တော့ဒါတွေသိလို့ရှိရင်အချိန်နှဲကျင်နေမှာပေါ့ဒါမှလည်းကျွန်တော်တို့စူးစမ်းပြီးဆောင်ရွက်မှာပါ
အဲ့တော့ဟိုဒီလာမယ့်ဂျားပြတ်ရွေးကောက်ပွဲမှာဟိုတရားမျှတမှုရှိနိုင်ဖို့ဒါမှမဟုတ်လည်းမရှိဘူးဆိုရင်လည်းမရှိတဲ့အတိုင်းပေါ့လေဟိုဖော်ထုတ်နိုင်ဖို့အတွက်ဟို NLD ပါတီအနေနဲ့ကဒီမဲယုံတွေမှာပေါ့စောင့်ကြည့်ရေးအဖွဲ့တွေပါတွေချသွားဖို့ရှိပါလား
သိသေးကြတယ်ကျွန်တော်တို့ဓာတ်တွေလုတ်အောင်ပါ
ဆရာဦးညံဝင်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါ